ိုင်းနိုင်ငံတောင်ပိုင်းရှင်နောင်းမြို့ဒေသခံတွေကရိုဟင်ညာလူမျိုးတွေအတွက်ဒုက္ခတွေစကံဖွင့်မယ်ဆိုတဲ့အပေါ်မနေ့ကဖေဖော်ဝါရီလ3ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြတာပါမြို့ကန်တွေကအခုလိုကန့်ကွက်ဆန္ဒပြကြပြီးမယ်ရိုဟင်ညာလူမျိုးအတိုင်းဝိုင်းကရှင်နောင်းမြို့မှာတော့တိတ်မကြီးလာဘူးလို့ထိုင်းနိုင်ငံတောင်ပိုင်းကရွှေပြောင်းအလုပ်သမားတွေကိုကူညီနေတဲ့ဂျီအိတ်ရှာရီအဖွဲ့ဒါရိုက်တာဦးထုချစ်ကပြောပြပါတယ်
ရက်ခွက်ဆိုလည်းဒီတသက်မမရှိတာမဟုတ်ဘူးเนาะလွန်ခဲ့တဲ့အနှစ်14 9 20ကရောက်ခဲ့တဲ့ဒီလူလူငင်ကြာနည်းနည်းပါးပါတော့ကျွန်တော်မှရှိတယ်လား
ထိုင်းဒေသခံတွေဆန္ဒပြတာကတော့တောင်ပိုင်းမွတ်စလင်ပြည်ထနာအခမ်းအနားမလိုလားတာဖြစ်နိုင်တယ်လို့ရင်းနှောင်းမြို့ကန်ကိုပေါက်ကပြောပါတယ
်ဒီဘက်ပိုင်းမှာတောင်ပိုင်းပြည်ထနာတွေလည်းရှိတယ်လေအဲ့တော့အဲ့ဒါဒီနဲ့ပတ်သက်ပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ယူဆတယ်အင်အားတိုးလာမှာလို့ပါလို့ပေါ့เนาะမလိုလားတဲ့သဘောတွေအများကြီးပါတယ်အဲ့ရိုဟင်ဂျာတွေအကြောင်းမသိကြလဲပါမောနော်အဲမှာလဲဒီမှာဗမာတွေတော်တော်များတယ်လေညာတော့အလုပ်လုပ်ငန်းတွေမှာလဲတော်တော်နေရာဝင်လိုက်ပြီဆိုတော့သူတို့တော့အလုပ်လုပ်မဲ့နေရာတော်တော်လေးရှားပါသွားပြီ
ကျွန်တော်မျိုးထိုင်းလူဝင်မှုကြီးကြပ်ရေးရုံးမှာလောလောဆယ်အဖမ်းခံရတဲ့ရိုဟင်ဂျာလူမျိုးတွေအတွက်စကားပြန်လုပ်ပေးနေတဲ့ကျွန်တော်မျိုးကန်တူကတော့အခုအဖမ်းခံရသူတွေဘလို့ထွက်လာတယ်လဲဆိုတာကိုပြောပြပါတယ်
ဒီလိုအရကျွန်တော်မင်းလာကတော့တို့ကွက်ကိုတက်ချာစူးစူးပြီးတော့လေဝေးပြီးတော့ထွက်လာကြတာလေအဲ့လိုမျိုးပြောရဲနော
်ဦးထူးချစ်ကတော့သူ့အတွေ့အကြုံတွေအရထိုင်းနိုင်ငံကိုရောက်လာတဲ့ရိုဟင်ညာလူမျိုးတွေဟာထိုင်းနိုင်ငံမှာခြေချဖို့ရည်ရွယ်ပြီးလာကြတာမဟုတ်ဘူးလို့ပြောပါတယ်
ကျွန်တော်တို့တွေ့ခဲ့ဘူးတဲ့ရိုဟင်ညာဖြေနဲ့ပြေဒုက္ခတွေနေသူတို့ကဒီထိုင်းမှာလာနေဖို့ကအများကြီးကသူတို့ဆန္ဒမရှိပါဘူးသူတို့အဓိကတော့သူတို့ကမလေးရှားသွားတာမလေးရှားသွားရင်လည်းထိုင်းမှာဖမ်းမိပြီးတော့ထိုင်းမှာခဏတဆုံနေတာပဲရှိတယ်
အခုအဖမ်းခံထားရသူတွေလည်းအလားတူရည်ရွယ်ချက်မျိုးရှိတယ်လို့အစောကရင်းနှောင်းမြို့ကန်ကပြောပါတယ
်။သူတို့ကတော့အမှန်တကယ်လည်းအမှန်တကယ်တော့ဒုက္ခတွေပဲရှိတယ်။မှန်တယ်အမှန်သူတို့ဥတည်ရဆောတဲ့နေရာကတော့သူတို့ကဟိုမလေးရှားကိုသွားမှာ
။မနေ့ကဖေဖော်ဝါရီလ3ရက်နေ့ရင်းနှောင်းမြို့မှာထိုင်းနိုင်ငံသားတစ်ထောင်လောက်ဆန္ဒပြပြီးတဲ့နောက်ထိုင်းဒုဝန်ကြီးချုပ်မစ္စတာဆူသပ်တောင်ဆူဘန်ကရိုဟင်ဂျာလူမျိုးတွေအားလုံးကိုပြန်ပို့မယ်လို့ဒီကနေ့ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။ပြန်ပို့ခံရမယ်ဆိုတဲ့အပေါ်အဖမ်းခံရသူတွေရဲ့ဆန္ဒကိုလည်းအစောကရင်းနှောင်းမြို့ကန်ကဆက်ပြောပြပါတယ်
။ပြန်ပို့မယ်ဆိုပြီးတော့အဲ့သူတို့ကိုအဲ့ကျွန်တော်ဂျမေတို့သူတို့ကဒီမှာပဲအသက်အသိရှင်တဲ့တော့ဆိုကျွန်တော်မပြန်လို့ပြီဆိုပြီးတော့အဲ့လိုပြောတယ်။မပြန်ရဆိုသူတို့ကိုဘုံမပြေကတာကြီးအသာရှက်ပေးတယ်ဒုက္ခပေးတယ်ဆိတ်ဆဲတယ်တော့နော်။နောက်ပြီးလုံးဆော့စရာလည်းအဆင်မပြေဘူးပေါ့နော်။အသာသာရအဲ့လိုမျိုးဆိုပြီးတော့ပြောတယ
်။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနသူပြောခွင့်ရပုဂ္ဂိုလ်မစ္စတာတန်နီကတော့ရိုဟင်ဂျာလူမျိုးဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့မူလယက်တီချက်အတိုင်းဘာမှအပြောင်းအလဲမရှိဘူးလို့အခုလိုပြောပါတယ်
။ Our position remains unchanged.
ပြည်내ဝင်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းနိုင်ငံရဲ့မူဝါဒကိုထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်ထဲမှာတော့ထိုင်းနိုင်ငံထဲကိုတရားဝင်ခိုးဝင်လာသူတွေကိုထိုင်းနိုင်ငံကလက်ခံမှာမဟုတ်တဲ့အကြောင်းတရားဝင်ထိုင်းနိုင်ငံကိုလာလို့ရတဲ့နှီးလန်းတွေရှိကြောင်းအခုတရားဝင်ရောက်လာတဲ့ရိုဟင်ဂျာလူမျိုးတွေဟာသူတို့မူလလာတဲ့နိုင်ငံမှာအန္တရာယ်ရှိလို့ထွက်ပြေးလာရတယ်ဆိုတဲ့ထွက်ဆိုချက်တွေဟာယုံကြည်နိုင်ွယ်မရှိတဲ့အကြောင်းရေးသားထားပါတယ်ရှင်